တိဘက်မှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ကရပ်ပါလို့တရုတ်ဝန်ကြီးချုပ်ကိုတယ်လီဖုန်းပေါ်ကနေပြောကြားခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဂေါ်ဒန်ဘရောင်းကပုတ်တဟုနေ့မှာပြောလိုက်ပါတယ်။တိဘက်ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဝန်ကြီးချုပ်ကသူ့ဘက်ကပေးထားတဲ့ကန့်သတ်ချက်နှစ်ခုကိုလိုက်ရောမယ်ဆိုရင်ဖုန်းတော်ကြီးဒလိုင်းလာမားနဲ့စကားပြောဖို့ကိုလမ်းဖွင့်ထားတယ်ဆိုတာကိုလည်းမစ္စတာဘရောင်းကပြောပြပါတယ်။ဒါအပြင်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမာဗြိတိန်ကိုဒီနှစ်ကုန်ပိုင်းမှာလာရင်လဲတွေ့ဆုံမယ်လို့ဝန်ကြီးချုပ်ဘရောင်းကဆိုပါတယ်။အခုလိုတိဘက်အရေးကိုဗြိတိန်ကဝင်ပြီးတော့ဖြည့်ရှင်းပေးဖို့ကြိုးစားနေတာနဲ့ပတ်သက်ပြီးလန်ဒန်ကနေပြီးတော့တန်ဒင်းမာဖိုစာသတင်းပေးပို့ထားပါတယ်။ကိုသိန်းထိုက်ဦးကဆက်ပြီးတော့ပြောပြပေးပါလားရှင်
။ဟုတ်ကဲ့မဆူမြတ်မို့ရေးဗြိတိန်ပါလီမန်မှာမင်းကွန်ပြောကြားတဲ့အချိန်ဝန်ကြီးချုပ်ဂေါ်ဒန်ဘရောင်းကသူတရုတ်ဝန်ကြီးချုပ်ဝမ်ချားပေါင်နဲ့တယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့တဲ့အကြောင်းကိုအခုလိုပြောပါတယ်။
Made it absolutely clear that there had to be an end to violence in Tibet. I also called for constraint and I called for an end to the violence by dialogue between
Tibet Nemi Atwin ga chan phe mu re long wa song ta ya me so da ko jano shin shin lin lin pyo kae ba de tain 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 sin sin chin chin lou phu jano ga taung so ba de naw na phe twi song su nei a phi a chan phe mu re a song ta aung lou saung mu le taung so ba de tiyo win ji chauk ga a che na che pyo pya ba de ဖုန်တော်ကြီးဒလိုင်လာမာလည်းဒီကိစ္စတွေပြောပြသားပါဖုန်တော်ကြီးဒလိုင်လာမာအနေနဲ့တိဘက်ရဲ့လုံးဝလွတ်လပ်ရေးကိုမထောက်ခံရဘူးအကြမ်းဖက်မှုတွေကိုရှုတ်ချမယ်ဆိုရင်ဆွေးနွေးဖို့ပြင်ဆင်မယ်လို့တရုတ်ဝန်ကြီးချုပ်ကပြောပါတယ်လန်ဒန်မြို့ကိုဖုန်တော်ကြီးဒလိုင်လာမာရောက်တဲ့အချိန်ကျွန်တော်တွေ့ဆုံမှာပါ
ဖြစ်တဲ့ဝန်ကြီးချုပ်ဂေါ်ဒန်ဘရောင်းအနေနဲ့တိဘက်ဖုန်တော်ကြီးဒလိုင်လာမာနဲ့တွေ့ဆုံမှုဖိအားပေးတာတွေကိုခံနေရပါတယ်ဒီလိုဖုန်းတော်ကြီးဒလိုင်လာမားနဲ့တွေ့ဆုံမဲ့ဆိုရင်ဖြစ်တဲ့ရင်အဓိကကုံသွယ်ပဲတရုတ်နိုင်ငံကဖြစ်တဲ့နိုင်ငံအပေါ်မှာညှဉ်းညင်ဒေါသဖြစ်လာနိုင်ပါတယ်တရုတ်အစိုးရကတော့ဖုန်းတော်ကြီးဒလိုင်လာမားကတိဘက်နယ်မြေမှာလွတ်လပ်ရေးစိတ်ဓာတ်တွေပေါ်လာအောင်မီးထိုးပေးနေတယ်ဆိုပြီးတော့ဝေဖန်ပြစ်တင်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတိဘက်မှာပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကလည်းဖုန်းတော်ကြီးဒလိုင်လာမားကြောင့်ဖြစ်တာဆိုပြီးတော့ပြောဆိုဆွဆွဲထားပေမဲ့ဖုန်းတော်ကြီးဒလိုင်လာမားကတော့ဒီဆွဆွဲချက်တွေကိုငြင်းဆိုပါတယ်အင်ကာနေတုန်းကပဲဖြစ်တဲ့နိုင်ငံသားဝင်ကြီးဒေးဗစ်မီလီဗန်ကတိဘက်အရေးနဲ့ပတ်သက်လို့ဆိုရင်လည်းအကြောင်းထိထိသိမ့်သိမ့်နဲ့ဆောင်ရွက်ပြီးတွဲဆုံဆွေးနွေးဖြည့်ရှင်းတာကအကောင်းဆုံးနည်းလမ်းဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။အခုတိဘက်ဘာသာရေးခေါင်းဆောင်ဖွန်တော်ကြီးဒလိုင်လာမားလန်ဒန်လာတဲ့အခါတွဲဆုံမယ်လို့ဝင်ကြီးချုပ်ဂေါ်ဒန်ဘရောင်းပြောဆိုလိုက်တာကိုဖြစ်တဲ့အတိုက်ခံကွန်ဆာဗေးတစ်ပါတီခေါင်းဆောင်ဒေးဗစ်ကင်မရွန်ကလည်းထောက်ခံပါတယ်။ဝင်ကြီးချုပ်ဂေါ်ဒန်ဘရောင်းအနေနဲ့ခက်ခဲခဲဆုံးဖြတ်ရမယ်ဆိုတာကိုသူ့အနေနဲ့နားလဲပါတယ်တဲ့။ဒီဆုံးဖြတ်ချက်ကမှန်ကန်တယ်လို့လည်းဒေးဗစ်ကင်မရွန်ကပြောပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့တိဘက်ဆန္ဒပြပွဲတွေကိုနှိမ်နင်းခဲ့တဲ့အတွက်တရုတ်နိုင်ငံမှာနွေရာသီကျင်းပကိုစီစဉ်ထားတဲ့အိုလံပစ်ပွဲတော်ကိုသဘိမ့်မောက်ဖို့လူခွင့်ရေးအဖွဲ့တွေတောင်းဆိုနေကြပါတယ်။ဖုန်တော်ကြီးဒလိုင်လာမားကတော့အိုလံပစ်ပွဲတော်ကိုသဘိမ့်မောက်ရည်သူအနေနဲ့မထောက်ခံပါဘူးတဲ့။တရုတ်အာဏာပိုင်တွေကလည်းအိုလံပစ်မီးရှို့တဲ့ဟာအိုလံပစ်ပွဲမတိုင်ခင်ကဘာဘူးပတ်ဖို့စီစဉ်ထားတဲ့အတိုင်းတိဘက်နယ်မြေကိုဖျက်ပြီးတော့တည်မယ်လို့ပြောဆိုနေပါတယ်ခင်ဗျာ။